ခုတော့မြေထဲပင်လယ်မှာထောင်နဲ့ချီးပြီးတော့လေစီးပြေးဒုက္ခသည်တွေရဲ့အသက်ကိုနှစ်ပေါင်းများစွာကယ်တင်ခဲ့ကြတဲ့ဇနီးမောင်နှံရဲ့ရိုဟင်ဂျာအရေးကယ်တင်မှုပြုလုပ်နေတဲ့အစီအစဉ်ကိုဆက်ပါမယ်။ဒီဇနီးမောင်နှံဖြစ်တဲ့ Regina Christopher Catrabon တန်းကျွယ်တထေးဇနီးမောင်နှံဟာအခုဆိုရင်ကပ်ပလီပင်လယ်ပင်ထဲကိုရောက်ရှိနေပြီးတော့လေစီးပြေးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်ကြိုးစားနေပါတယ်။ဒီအကြောင်းကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဆင်းရဲရင်းနှက်မှုတွေနဲ့ဆစ်ဘေးဒုက္ခတွေကြောင့်တစ်နှစ်တစ်နှစ်ကိုလူပေါင်းသိန်းနဲ့ချီပြီးဥရောပကိုထွက်ပြေးနေကြတာဖြစ်ပြီး IOM နိုင်ငံတကာရွှေပြောင်းအခြေချသူများအဖွဲ့ရဲ့အစည်းအဝေးတွေအရအကြောင်းအမျိုးမျိုးကြောင့်ဥရောပနိုင်ငံတွေမှာအခြေချဖို့အတွက်မြေထဲပင်လယ်ထဲကိုကျော့ဖြတ်ထွက်ပြေးရင်ပင်လယ်ပြင်နဲ့အသက်ဆုံးခဲ့ရသူပေါင်းဟာတိုက်ခရစ်2000ကနေအခုချိန်ထိဆို3,300ကျော်ရှိနေတာပါဒီဒုက္ခတွေကိုကူညီနေတဲ့အဖွဲ့တွေထဲမှာ American ပြည်တော်စု Louisiana ပြည်နယ်သားအသက်34နှစ်အရွယ်မီလီယနာတထေးကြီး Christopher Catrabon နဲ့ဇနီးဖြစ်သူအီတလီနိုင်ငံသူရဂျီနာတို့ရဲ့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကကယ်ဆယ်ပေးနိုင်ခဲ့သူက4,000လောက်ရှိနေပါတယ်။ဒီအဖွဲ့ကိုသူတို့ဟာ2013မှာထူထောင်ခဲ့တာဖြစ်ပြီးပင်လယ်ပြင်တွင်ဒုက္ခရောက်နေသူတွေကိုမီတာ40အရှည်ရှိတဲ့ Phoenix လို့နာမည်ပေးထားတဲ့သင်္ဘောနဲ့ကူညီကယ်ဆယ်ရေးတွေကိုလုပ်ခဲ့တာပါ။အခုတော့အဖွဲ့သား15ယောက်ပါတဲ့သူတို့ရဲ့ MOAS အဖွဲ့ဟာကပ်ပလီပင်လယ်ပြင်ထဲမှာရောက်နေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခရောက်နေတဲ့လှေစီးပြေးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်။သူတို့ဟာကမ်းမမြင်တဲ့ပင်လယ်ပြင်ထဲကိုခဏခဏလှေတွေနဲ့ထွက်ပြေးလာမဲ့ဒုက္ခတွေကိုနေရောညပါမပြတ်လိုက်လံရှာဖွေနေတယ်လို့ Regina Catrabon က France 24သတင်းဌာနကိုအခုလိုပြောပါတယ
်။ There is no body.In this sea, there is no NGO.
ဒီမှာဘယ်သူမှမရှိပါဘူး။ဒီပင်လယ်ပြင်ထဲမှာဒုက္ခရောက်နေတဲ့သူတွေကိုရှာဖွေမဲ့ NGO တစ်ဖွဲ့မှမရှိပါဘူး။ဒုက္ခရောက်နေတဲ့ရိုဟင်ဂျာတွေကိုရှာဖွေဖို့ကျမတို့ဒီကိုရောက်နေတာပါ
။သူတို့ဟာအခုခါမှာထိုင်းနိုင်ငံကမ်းလွန်ဒေသတွေမှာရောက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကပဲလှေစီးပြေးရိုဟင်ဂျာအယောက်100ကျော်ဟာလှေ3စီးနဲ့ထိုင်းကမ်းခြေကိုရောက်လာခဲ့တယ်လို့ထိုင်းရေရက်ကအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့ဟာလှေစီးပြေးဒုက္ခသည်တွေကိုလက်မခံခဲ့ဘဲအန္တရာယ်ကြီးတဲ့ပင်လယ်ပြင်ထဲကိုပြန်ပြီးလွတ်ခဲ့တယ်လို့ခရစ်စတိုဖာကပြောပါတယ်
။ The Thai authorities have intercepted the boat in Thai search and rescue region.
ထိုင်းအနာဘယ်တွေဟာသူတို့ရှာဖွေကယ်ဆယ်ရေးလုပ်နိုင်တဲ့ဒေသထဲမှာလှေစီးပြေးဒုက္ခသည်တွေရဲ့လှေတွေကိုဖမ်းမိခဲ့ပါတယ်။အဲ့ဒီနောက်မှာသူတို့ကိုရေနဲ့အစားအစာတွေပေးပြီးတော့သူတို့သွားကျင်တဲ့မလေးရှားနိုင်ငံကိုသွားဖို့ပင်လယ်ထဲကိုပြန်ထွက်ခွင့်ပေးခဲ့ပါတယ်။ဒါဟာထိုင်းနေရဲ့လူရိုးလှုပ်စင်နိုင်ငံရေးစနစ်ပါဒီစနစ်အရဒုက္ခသည်တွေကိုပင်လယ်ပြင်ထဲပြန်လွတ်လေရှိပါတယ
်ထိုင်းဆိုရဟာသူ့နိုင်ငံရေပြင်ပိုင်းနဲ့ဒေသအတွင်းမှာရိုဟင်ဂျာတွေကိုရောကူညီကယ်ဆယ်တဲ့အဖွဲ့တွေလာရောက်တာကိုပါမလိုလားပါဘူးသူတို့ရဲ့ Phoenix တံပေါ်ထိုင်းရေပြင်ထဲရောက်တာနဲ့စစ်ရေရင်တွေအနာကနေလိုက်လာတယ်လို့စစ်လေရင်တွေကလည်းတင်မောပေါ်ကနေကပ်ပြီးမကြမ်းကြပြန်တန်းတတိပေးလေရှိတာပါ
I inform you Phoenix cannot anchor in the area of littoral sea of Thailand.
သူရဲ့ Phoenix Temple ကိုကမ်းလွန်ဒေသမှာကြောက်ချခွင့်မပေးတယ်လို့ထိုင်းကမ်းခြေကိုလည်းကတ်ခွင့်မပေးခဲ့ပါဘူး။ဒါအပြင်ထိုင်းအာဏာပိုင်တွေကသူတို့ကိုပြန်ပြီးနှင်ထုတ်တယ်လို့လည်းပြောပါတယ်။သူတို့ဖွဲ့ဟာမြေထဲပင်လယ်ထဲမှာကူညီကယ်ဆယ်ရေးတွေလုပ်တုံးကလည်းအခုလိုပဲဒေသအာဏာပိုင်တွေနဲ့မကြာခဏရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။သူတို့ရဲ့ပစ္စည်းတွေတင်းယူတာအထိကိုဖြစ်ခဲ့တာပါ။ဒါပေမဲ့သူတို့ကတော့သူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလက်လျှော့မှာမဟုတ်ဘူးလို့ပြောပါတယ်။ထိုင်းနိုင်ငံနဲ့ဆိုင်ရန်မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကလေစီးပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံတဲ့အနေအထားမှာရှိနေပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမလေးရှားနိုင်ငံလန်ကာဗီကျွန်းကိုရောက်လာတဲ့လေစီးပြေးရိုဟင်ဂျာဒုက္ခသည်ကတထောင်လောက်ရှိနေတာပါ။သူတို့ဖွဲ့ဟာ2016ခုနှစ်ထဲမှာလဲအသက်ကယ်တင်ပေါ် MV Phoenix နဲ့တဝေးသွန်းနိုင်တဲ့ drone ရဲ့နှစ်စီးကိုသုံးပြီးလှေစီးပြေးဒုက္ခသည်တွေကိုကယ်ဆယ်ဖို့အတွက်ကြိုးစားခဲ့ပူတာဖြစ်ပြီးလူတွေပင်လယ်ထဲမှာတည်တာမျိုးမဖြစ်သင့်ပါဘူးလို့ MOAS Director Martin Zurab က VOA ကိုပြောကြားခဲ့ပါတယ်